တိလံယာဝသရတာတုတတ္ထာခာတုပဋိဋ္ဌိတာပညာနရဏံယရဏပုံညာသောရိဟိတုဟရံတိလံ၅ပါးတိလ၆ပါးတိလ၉ပါးတိလသတိများပြားတိလများတိယာဝသရယအခြင်းဥမင်းခြင်းယောတိကာလတိုင်းအောင်ပဋိဋ္ဌိတာခန္ဓာကိုယ်ထဲမှာတည်တည်ရှိသောသာဓုကောင်း၏တတ္ထာဘယတရားတန်ခါယရဏသုံးပါးပေါ်မှာကြီးညိုလေးစားတတ်တဲ့တရားတရားသည်ယာဝစရာယာခြင်းဥမင်းခြင်းယောတိကာလတိုင်အောင်ပဋိဋ္ဌိတာခန္ဓာကိုယ်ထဲမှာပြည်သည့်ရှိသောသာဓုကောင်းပါ၏နရဏံလူတို့၏ပညာပညာသည်ကနရဏံလူတို့၏ယရဏယရဏသည်ကပညာပညာဖြစ်ပါ၏ပုံညာကုသိုလ်မန္တများတို့ကိုသောရိဟိခိုးသူတံများတို့တိုက်ခတ်ယူခြင်းကဒုဟရမရနိုင်ဘူးလို့ဘုရားရှင်ဓမ္မပရပါဠိတော်ထဲဝယ်တရားတရားဒီအမြဲမပြတ်ရှိမှကောင်းနေသီလတရားဒီမြဲတမ်းစောင့်ရှောက်ထားပါမှကောင်းနေလူတိုင်းလူတိုင်းရဲ့ယရဏဆိုတာပညာဖြစ်တယ်ကုသိုလ်ကောင်းမှုကိုဘယ်ပုဂ္ဂိုလ်မှတိုက်ခတ်ယူခြင်းကမရရှိနိုင်ဘူးလို့မြတ်စွာဘုရားမင်ကြားတော်တရားတော်မြတ်လာသည်နှင့်အညီယနေ့ယခုကုသိုလ်ကောင်းမှုတရားတို့ကိုတိုးပွားအောင်ကြိုးစားကြကုန်သောသင်္ကြန်တော်ကောင်းတို့သည်ယနေ့ယခုကဆုံးလပြည့်ဗုဒ္ဓနေခာကာလတမယဝယ်ဒီနေ့ဒီကမြတ်စွာဘုရားရှင်အလောင်းတော်စုပန်တော်မူတဲ့နေ့ဒီနေ့ဒီကမြတ်စွာဘုရားမွေးဖွားတော်မူတဲ့နေ့ဒီနေ့ဒီမြတ်စွာဘုရားသစ္စာလေးပါးကိုသိတော်မူတဲ့နေ့ဒီကနေ့ဒီမြတ်စွာဘုရားရှင်ပြိဋိနိဗ္ဗာန်ဆံတော်မူတဲ့နေ့လို့ကမ္ဘာလောကကြီးထဲမှာကမ္ဘာသူကမ္ဘာသားတွေဗုဒ္ဓဘာသာတွေကြတော့ဒီနေ့ဟာကဆုံးလမ်းပြဗုဒ္ဓနေ့မှာသူတို့ဘာလို့ကြတယ်ဘုရားရဲ့မွေးနေ့လို့ကြတယ်ဘုရားရှင်ရဲ့မွေးနေ့ပူဇော်ပွဲဆိုပြီးတော့ကဘာကအကြီးကျယ်လို့ကြတချို့နေတာမာနနိုင်ငံဒီမှာဘုရားရှင်မွေးနေ့ဆိုပြီးတော့ဒီလိုနေဒီနေ့ဘိန်းတို့တရားဓမ္မတို့လူနည်းမြတ်မှာညစွာဘုရားရှင်ရောက်ဆရာတော်ရဲ့56နှစ်ပြည့်ထိမ်းမှဖြစ်ဒီချာဒီထားဆရာဖြစ်နေတဲ့မွေးနေ့စီတော်ဌာပနာတော်ပိတ်သူပွဲနောက်ဆရာတော်ပရိက္ခရာစိတ်ကတိန်တမင်္ဂလာယဟန်တကယမပြုတ်ခံယူခြင်းဣရုဏိမြတ်မှာသီလတရားကိုစောင့်ခြင်းလက်တကုသိုလ်ကောင်းမှုတွေဤဖယံတရားသံဃာယတနာမြတ်သုံးပါးပေါင်းတို့ကိုယဉ်ကိုယုံကြည်စွာဖြင့်ယောသည်မြတ်တို့လက်ဆောင်မှု၍ရှိကိုပူဇော်ဖို့မြော်မှန်လျောက်ကြောကြရကုန်သောကာယကံကုသိုလ်စေတနာဝစီကံကုသိုလ်စေနာမနောကံကုသိုလ်စေနာပေါင်းတို့ကြောင့်ဘိခတိယံခတိအန္တရကတိဆိုရင်ခတိចောင်းကြခတိဆင်းရဲခတိတို့မှကင်းစင်လွင်ပြောင်းမထီမရောက်ပဲမိမိတို့အလိုရှိအပ်တောင်းတအပ်ကြံစည်ရမြန်လွတ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာတို့ကိုဘဝမရှာခံစားနိုင်ကြပြီဖြစ်ကြပါစေ။အဟံဗန္တိသီတရဏိနတဟနဝေင္ကသမ္မနဂတံဥဘောတ္တရသီလံဓမ္မံယာစာမိနှုတ်ကံကတ္တဝါသီလံဒိဋ္ဌနိဗ္ဗာန်တိဒုတိယံမိတတိယံမိမဟံဗန္တိသီတရဏိနတဟနဝေင္ကသမ္မနဂတံဥပောတ္ထသီလံဓမ္မယာစာမိနှုတ်ကံကတဝါသီလံဒိဋ္ဌနိဗ္ဗာန်တိတပိတော်အားစေတနာကိုပါသီလပေတော်မူပါဖယံယမဝဒမိတဝတိဋ္ဌနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ
သမ္မာသမ္ဗုဒ္ဓတ္တ
ပစ္စာလေးတံ
ပစ
္စာလေးတံ
တ
ရားမှန်ကို
တရားမှန
်ကိုဆရာမက
ူ
ဆရာမကူတရားမှုဖြင့
်
တရားမှုဖြင့်သိမြင်တော်မူသောသိမြင်တော်မူသောမြတ်စွာဘုရားအဘုဒ္ဓံ තර ဏံ ကိစ္ဆာမိ ဓမ္မံ තර ဏံ ကိစ္ဆာမိ သံဃံ තර ဏံ ကိစ္ဆာမိ ဘုဒ္ဓံ තර ဏံ ကိစ္ဆာမိ သံဃံ තර ဏံ ကိစ္ဆာမိ ဒုတိယံ ဘုဒ္ဓံ තර ဏံ ကိစ္ဆာမိ ဒုတိယံ ဓမ္မံ තර ဏံ ကိစ္ဆာမိ ဒုတိယံ သံဃံ තර ဏံ ကိစ္ဆာမိတတိယံဘိဗုဒ္ဓံ තර ဏံ ကိစ္ဆာမိတတိယံဘိဓမ္မံ තර ဏံ ကိစ္ဆာမိတတိယံဘိသံဃံ තර ဏံ ကိစ္ဆာမိဘုရားကိုလည
်း
စိတ်ဝဲဆွဲအမျက်စီကမိဘုရားကိုလည
်
းစိတ်ဝဲဆွဲအမျက်စီကမိသံဃာကိုလည
်း
စိတ်ဝဲဆွဲမျက်စိကမိဒီတရဏဂမဏံပရိဘုံနံကာနာတိပါတာဝိရမဏိတေခာဝဒံသမာတိယာမိသူအပ်တဲ့လဲမတ်တပဲမျက်ချောင်းပါမိအဒိနာဒါနာဝိရမဏိတေခာဝဒံသမာတိယာမိသူဥစ္စာလဲမခိုးပဲမြေချောင်းပါမိကာမိတုမိစ္ဆာသာရဝိရမဏိတေခဝရံသမာတိယာမိအာဗျံမသရိယာဝိရမဏိတေခဝရံသမာတိယာမိမမြတ်သောအကျင့်ကိုကျင့်သုံးခြင်းမှမုသာဝါဒာဝိရမဏိတေခဝရံသမာတိယာမိလေလေလက်ပတ်တတ်သောမူသားစကားကိုပြောဆိုခြင်းမှာသုရာမေရာယမေသာပမတ္တဌာနဝေရမဏိတေခဝရံသမာတိယာမိမူရေစေဝါတို့ကိုတောက်သုံးခြင်းမှာဝေကာလဘောဇနာဝေရမဏိတေခဝရံသမာတိယာမိညီလွဲ냐သာသတ်သုံးခြင်းမှမေသဇိတဝါဇိတဝိသုကဒတနာမာလာကန္တဝိလေပနဓာရဏမန္ဒနာဝိဘုဒနာဌာနာဝိရမဏိတေခဝရံသမာတိယာမိဘုသောစိတ်ဖြင့်ဆုယုတ်ပြီးအကုသိုလ်စိတ်တို့ပါစေကာခြင်းကုန်ခြင်းသခြင်းဆိုရင်တခြားနားထောင်ခြင်းမွေနန္တာပြောင်းတို့လင်းကြံခြင်းမှာဥစ္စာတယနာမတယနာဝိရမဏိတေခဝရံသမာတိယာမိမြင့်မြတ်သောနေရာတို့နဲ့နေထိုင်ခြင်းမှာမေတ္တာသာကတိနာမေတ္တာနှင့်တကွသောစေတသာစိတ်ဖြင့်သဗ္ဗပါဏဗုဒ္ဓေသုအလုံးစုံသောသတ္တဝါတို့၏အဘောတို့၌ပရိဒွာပြန့်နှံ့၍ဝိဟာရဏံနေရာနေကြောင်းဖြစ်သောသိခာပတံကိုခြင်းသီလတော်မြတ်ကိုသမာဓိယာမိအောင်သွားခြင်းသုံးသောက်ဒီပါ၏အရှင်ဘုရားဤဓမ္မေပုံညာဈိဗ္ဗာနတ္တသစ္စယောဟောတုဤဓမ္မပုံညာဘာကံသမ္ပတ္တဒါနံဘာဇိမအပမတိနသီလံသမ္ပတိထံဒီကနေ့သာသနာတော်သက်ကြရ2560ဒုရဝဟာရကောသတိ1388ခုကဆုံလပြည့်နှစ် ဒီကနေ့21ရက်5လ2016ခုနှစ်ဘုရင်တို့ကျောင်းဝတ္တဒေသကြီးငလာတော်မြို့နယ်ပလဲမြို့တဲ့ရဏမွန်တော်ဓမ္မိတတွင်၌ဆင်ကျင်ပါလေမွေးနေ့စီတော်ဌာပနာတော်ထဲပူဇော်ပွဲရောက်စားတော်အာသိကတော်ထပ်ပွဲနဲ့ရောက်ရသောပွဲအဤတော့ဒီနေ့ကဆုံးလာပြီဗုဒ္ဓနေဆိုတာအလုံးတရားဓမ္မတွေသဘောပေါက်နားလည်ထားကြနံပါတ်1ဘုရင်စာဦးစွာပြောခဲ့တဲ့ဒီနေ့ဟာမြတ်စွာဘုရားပါလုတ်တဲ့နေတယ်လေမိရင်ဥစွာပထမဘုရားစုပန်တဲ့နေ့နော်ဓမ္မဒရာမြတ်စွာဘုရားလေးတော်ကာလမှာသက်သာဘုရားရှင်အလောင်းတော်ဟာသုမေဒယသိအဖြစ်နဲ့ဇံအဘိညာဉ်တကူနဲ့မြေရှုမိုးပြန်နိုင်ခဲ့တဲ့အရှင်မြတ်ဖြစ်တဲ့ဘုရားလောင်းတော်ဇံအဘိညာဉ်ယသိဖြစ်တဲ့တော်မြတ်စွာဘုရားရှင်ကလည်းဘုရမုဒ္ဒရာမြတ်စွာဘုရားရှင်ကကောင်းကင်ယံခရီးဖြစ်ယဟန်တော်ယဟန္တာ9ရက်ဆံပြီးတော့ကြွလာတို့တို့မျိုးသားတွေဖះကြွမဲ့တော့လမ်းတွေပြင်ကြဖះအလောင်းတော်ယသိကြီးကလည်းငါလဲအဖို့တစုယူမယ်မေကဌာနလမ်းအတူဖြစ်ငါလူမယ်ဤသူမိသားဤထင်ထာမတောင်းတယ်ပေါ့ကျုပ်ကိုလည်းလမ်းအဖို့ငါပြပါလူတွေကစဉ်းစားလိုက်တယ်ဒီယသိကြီးကဇံပညာအပင်ရင်ရတဲ့ယသိကြီးသူ့ကိုဘွက်ရှိတဲ့ဘွက်တွေများတဲ့နေရာချွန်နေတွေများတဲ့နေရာရည်စည်းတန်တဲ့နေရာပြီးမယ်သူကတကိုးနဲ့ဖန်ဆင်းရင်ခဏပြီးသွားမှာအဲဒါလုံးနဲ့သူ့အတွက်နေရာကြဲကြဲကြီးချွန်ဝတီများတဲ့ရည်စည်းတန်နေရာကိုပြေးလိုက်ဖရာလောင်းတော်ယသိကတကိုးနဲ့အတုံးမပြုပါရမီဖြည့်ဖို့အတွက်ကံတရားကစီမံလာခဲ့တယ်အာပေါတူတွေရှင်းအောင်ရည်ယူပြီးတော့ကိုယ်တိုင်မြေဖို့တာဒါမဲ့ဘုရားရှင်ကြွလာပြီကောင်းရခင်ပြီကြွလာတဲ့အခါမှာသူ့စိတ်ထဲမှာဘလို့ခံစားလိုက်ရတယ်ဆိုတော့ဩယောက်ျားမြတ်အာဇာနည်းယောက်ျားမျိုးပြီးတပ်ပညူတဲ့ညံတော်မြတ်ကြီးရပြီးတော့တိုင်းပြည်ပြည်သားလူအများကြီးတဲ့ကဘာသူကဘာသားတွေတရားရည်မြဲဆေးပြီးတိုက်ကျွေးနိုင်တဲ့ဘဝဟာဒီလူဘဝပါလားစိတ်ချမ်းမှာကြည်နဲ့ကြည်ကြည်နဲ့တော့ချောက်ချက်တော့ယောက်ျားမြတ်ဟာဒီလူကိုစိတ်ထဲမှာထိမ့်လို့မနဲ့သိလို့မဟုတ်မိဒီဝဲလောက်အောင်ဒီဝမ်းသာကြည်နူးပြီအဲ့တော့သူဘာလို့တည်းဆူတောင်းတော့မယ်တပည့်တော်ခန္ဓာကိုယ်ကိုသရအဖြစ်နဲ့လှူပါတယ်မပြီးလိုက်တာရည်စည်းနေတဲ့နေရာတွေမပြီးလိုက်တော့ခန္ဓာကိုယ်အလျားမောက်ပြီးတော့ခြောက်ကိုသရဖြစ်နေခန္ဓာကိုယ်ယူထူလိုက်တယ်တပည့်တော်ကိုတဘဝတည်းငဲ့တော်မူပါနဲ့တပည့်တော်ဟောဒီလမ်းလူရတဲ့လမ်းအဖြစ်နဲ့တပည့်တော်ကိုယ်တိုင်ရွှေနဲ့သွေးနဲ့ညှိနှောပြီးတော့ဖို့ထားတဲ့အမည်ဟောဒီခန္ဓာကိုယ်ကြီးကိုသရအဖြစ်နဲ့သူရဲ့တကုသိုလ်ကောင်းပါအရှင်ဘုရားမြတ်သိတယ်လို့တပည့်တော်သဗ္ဗညုတဉာဏ်တော်မြတ်ကြီးကိုသိရပါလို့ဤဘုရားဘုရားစုပါနဲ့အဲ့ဒီအချိန်မှာဘုရားစုပန်မှုဆက်ဆက်နေမှာသုမိတ္တာဆိုတဲ့တထေသမီးလေးကအလောင်းတော်မြတ်ကိုမြင်လိုက်တဲ့အချိန်မှာစိတ်ထဲမှာအလွန်ကြီးညိုလေးစားတဲ့စိတ်တွေရှိခင်တဲ့စိတ်တွေကနှလုံးသားထဲမှာပေါ်ပေါက်လာတော့သူ့မှာပါလာတဲ့ကြာဝင့်နေတဲ့ကကြာဝင့်ငါးဝင့်ကိုပြလိုက်တယ်ပြီးပြီးတော့အရှင်မြတ်ဆုတောင်းပါဘုရားရှင်ဘုရားစုကိုတောင်းလိုက်တဲ့အချိန်မှာ သုမိတာဆိုတဲ့အမျိုးသမီးလေးကတတိသမီးလေးကအရှင်မြတ်ဖရာဖြစ်သည့်ဘဝတည်းကျွန်ုပ်သည်ရေဘူးချံကမ်းလှမ်းပြီးတော့ပါရမီဖြစ်ကျင့်ဉာဏ်ရပါလို့ဤအရှင်မအလောင်းတော်စိတ်ကွက်ဖြတ်ဆုမလို့ချင်းပါမလို့လားပါဘုရုံနဲ့မြတ်စွာဘုရားရှင်ကဤလားလောင်းတော်ရသည်ပါရမီဖြည့်တဲ့ခါကာလမှာနောက်ကလိုအပ်တယ်ဘုရားဖြစ်တဲ့ဘဝတိုင်အောင်ပါရမီဖြည့်ပေးမဲ့ပုဂ္ဂိုလ်လိုအပ်တယ်ကိုကြီးရေဘူးချင်းကံလန်းပြီးဆောင်ရွက်မဲ့ပုဂ္ဂိုလ်ရှိဖို့လိုအပ်တယ်သင်လက်ခံမှာဆိုတော့မှလက်ခံလိုက်တယ်လောင်တော်ဒီရသူတော်ကောင်းကြီးဒီရစုပန်ကြဘုန်းကြီးဆိုလိုတာကဒီကဆုံးလာပြီလေဒီတို့မြတ်စွာဘုရားအလောင်းတော်ကြီးဘာပန်တဲ့နေ့ဖယားစုပန်တဲ့နေ့ပါလို့ပြီးတော့လမ်းအဖြစ်ပြီးပြီးတော့ဟုတ်လားခဏလေးရတဲ့ရန်တကမကြီးတယောက်ဒီပြီးတော့တဆောင်းလူချင်းလို့ဖယားအဲ့ဒါတဆောင်းလူချင်းဘုန်းကြီးစံညာနောက်ကသံဃာတော်များတရင်သုံးတဲ့နေရာဒီမှာလည်းလှူလူရတယ်အဒီမှာပြောပြလိုက်တယ်ပြီးတော့ဇေဒီမှာလည်းပဲတဒါတလေကားလှုပ်เสียလည်းရှိတယ်လို့ပြောလိုက်တယ်ကုသိုလ်စိတ်ကြီးပွားတာကိုဆိုလိုတယ်ကုသိုလ်လှုပ်ရှင်တဲ့စိတ်လေးတွေအလိုလိုစိတ်ထဲမှာပေါ်လာတယ်ပြီးတော့ဘုရင်တို့တရားဓမ္မဒီမိမိတို့ပစ္စည်းဥစ္စာတွေမရအရရှာကြရှာဖွေလို့ရတဲ့ပစ္စည်းလေးတွေကိုတန်ဖိုးရှိရှိမြုံညာဖြစ်တယ်ပေါ့ခဏလေးကရံမာလေးဒီရံတကရံမာလေးမပြုံးတို့မယီတို့မဥသမေတို့တော့မယီတယောက်မိမိတို့ရဲ့စိတ်ထဲမှာဟိုတနေ့ရပဲဘုံဘုံတူပြီးတော့သိက္ခာထချင်းလို့ပါဗျာဒါဆိုရင်လာပြင်းနေဖို့ကောင်းတယ်မမဗျာကုသိုလ်စိတ်တွေပွားဖို့သိက္ခာထကြတဲ့ယဟန်တကားအဖြစ်ယဟန်အမဖြစ်ခိုင်းတယ်ဆိုသိက္ခာထတဲ့ဆိုတာကကုသိုလ်စိတ်တွေပွားများဖြစ်တယ်စိတ်ထဲမှာတမတ်တန်ရောက်စေပြီးဆရာတော်ဒီကိုအကြောင်းရင်းခံပြီးတော့ကုသိုလ်စိတ်တွေအများအားဖြစ်ခွင့်ရမှာဒင်းကြတဲ့ဆွေမျိုးလို့လည်းခေါ်တယ်ပေါ့ဆွေမျိုးရင်းချတဲ့တို့ပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့မိမိတို့လူတန်းခွင့်ရတယ်လိုအပ်တာလေးတွေကိုပံ့ပိုးနိုင်တဲ့အခါပံ့ပိုးတဲ့အခါမှာတင်းတနည်းကိုမိသားစုစိတ်တပြည့်ဝစွာဖြစ်ဆွေမျိုးရင်းကတော့ပူဇော်ခွင့်ရတယ်ပေါ့ယဟန်တကားတည်းယဟန်မာတည်းဆိုတာကစိတ်ထဲကိုယ်ကယဟန်သိက္ခာထလိုက်ပြီဆိုယဟန်တကားယဟန်မာဆိုတာလောကီတွေနဲ့ယဟန်တကားယဟန်မာလောကုတ္တရာနဲ့ပြောရင်တော့သာသနာမိဂင်သာနာဖခင်ကြီးပေါ့ယဟန်ခမဲတော်ယဟန်မဲတော်ကြီးအဲ့လိုဖြစ်သွားတာပေါ့စိတ်ထဲမှာကိုတို့ကလူငယ်ပညာလူကြီးစိတ်တတ်တဲ့လူကြီးကုသိုလ်တွေဖြစ်နေတယ်သာသနာမြတ်ကြီးနဲ့ပူဇော်ဖို့အကြောင်းအားလျော်စွာကိုယ်တော်စိတ်တွေမြဲတာဖြစ်မယ်လူချင်းတွေဖြစ်မလူချင်းတွေဖြစ်ပြီးငါတို့ကယဟန်တကားပဲယဟန်ယမပဲဆိုပြီးတော့ဖြစ်ပေါ်နေခြင်းတော့တန်ဃာတော်ဒီတန်ဃာတော်ရှင်မြတ်ဒီကြောင်းရင်ခံကိုယ်တော်စိတ်တွေမြဲတဲ့တူပေါ်ခွင့်ရတယ်ပေါ့ဒါရိတရားကိုယ်တော်ဆိုတာကယူတတ်ရင်တော့ရရရှိတဲ့ခွင့်ရည်ဒီမှာတော့မရရရည်ဖို့တော့တော့တယ်ဘုရင်တို့ကတော့ကိုယ်လည်းအပါရယကိုယ်တော်စိတ်တွေပွားနေတယ်ကိုယ်လည်းကုသိုလ်တွေမြင်များယူဖြစ်တယ်။ကိုယ်နဲ့နှီးဆက်တဲ့တရားဓမ္မတွေလည်းကုသိုလ်လို့ကိုအမြဲတမ်းတိုက်တွန်းတယ်။ကံကြောင့်မီကြောင့်ငယ်မီကိုယ့်ဘာမှာဓမ္မတန်ရောစဉ်ထားတဲ့ပုံကိုယ်ရင်တွေ့တယ်ဘာဖြစ်ကုသိုလ်လို့ဖြစ်သလားဘာလို့ဖြစ်ဖို့ညာလို့ဖြစ်ဖို့ခဏနာအကြောင်းအလဲရောတော့ကုသိုလ်တွေလုပ်ဖို့ဘာလို့မှလည်းကိုယ်တည်ကိုယ်နောက်ကဘာမှလည်းယူမသွားနိုင်ဘူးအကုန်ပြစ်ထားခဲ့ရမှာ။အားလုံးပြစ်ထားခဲ့ရမှာ။ပရိယပရိပတ်ပရိဝေဒအလို့ငါကုသိုလ်စိတ်တွေမိမိတဏ္ဍာမှာပွားများနေဖို့ကုသိုလ်တတ္တိတွေကြံလိုက်ကြံရှိနေဖို့ကုသိုလ်ရှိတဲ့ပုဂ္ဂိုလ်သားအကုသိုလ်တွေအမြဲတမ်းပါနေတော့တာပဲကုသိုလ်နေရင်အကုသိုလ်အစားထိုးများတတ်တယ်အင်းကုသိုလ်စိတ်တွေနေရင်အကုသိုလ်စိတ်တွေခဏအဝင်ဖြစ်တတ်တယ်ဝင်တတ်တယ်ဒါနှလုံးသွင်းမှားယွင်းတဲ့သဘောတွေနဲ့ပါတယ်ပေါ့လေဒီတော့အကုသိုလ်ဖြစ်တယ်ဆိုတာများသောအားဖြင့်တော့အယောနေတော့မလန်ဒီကာရလို့ခေါ်တယ်ပေါ့နှလုံးသွင်းမှားယွင်းတဲ့အတွေ့ကောမှားယွင်းတဲ့အကြံစီအတွေ့ကောမှားယွင်းတဲ့အကြံစီအတွေ့ကောတွေမှားယွင်းတဲ့ပုဂ္ဂိုလ်ဟာယဟန်ဖြစ်ဖြစ်ကြီးဖြစ်ဖြစ်တာပင်မန်းတာပင်မန်းတော်တာပဲစိတ်ထဲမှာနှလုံးမသားရစိတ်တွေအများဆုံးဖြစ်နေရတယ် မကျင်မနှစိတ်ဖြစ်နေရတယ်ရင်မောနေတယ်အာကောင်းကျိုးမဖြစ်ဘူးဘယ်တော့မှကောင်းကျိုးမဖြစ်ဘူးဒီစိတ်တည်းဟာဒီကံတ္တတိတည်းဟာစိတ်မှာပေါ်တိုင်းပေါ်တိုင်းမှာကံတ္တတိဖြစ်တယ်အဲ့ဒီကံတ္တတိတည်းကြံလိုက်တယ်တရှင်မှာအကျိုးပေးဖို့အတွက်ဒါကြောင့်မလို့စေတနာဆိုတာကဥပစေနာမုသစေနာအပရစေနာမလုခင်ကျွတ်နေပြီဖြစ်တဲ့စိတ်ကိုဥပစေနာလို့ခေါ်တယ်လူစက္ကနမဝမတကျဉ်းနီတာကိုမုသစေနာလို့ခေါ်တယ်လူတန်းပြီးတော့တသက်လုံးသင်္ကာနိကာလတိုင်အောင်ဝန်တာနေတဲ့စိတ်ဝမ်းမြောက်မှုဝန်တာနေတဲ့စိတ်ကလေးကိုအပရာစေနာလို့ခေါ်တယ်အဲ့ဒါစေနာမှာပုပ္ပစေနာပစ္စည်းရင်တန်တရာ6လုံးမှာပထမအယောမှာစေတတဲ့မောဇစေနာလူစက္ကနမှာစိတ်တွေကွက်သွားမဲ့ဆိုရင်အသက်25နှစ်ကအသက်50အသိန်းမှာတန်တရာမှာကျင်လည်ရတဲ့အခါဆင်းရဲတတ်တယ်လူပြည်ကလူမိတာမှားသွားတာလားမသိဘူးလို့စိတ်ထဲမှာခဏဖြစ်မိလို့ရှိရင်အဲ့ဒါအပရစေနာပျက်စီးသွားခြင်းကြောင့်အသက်50ကတေကန်နိကာလတာဘုရားမှာဆင်းရဲတော်မတတ်တယ်လို့ဒါစေရဏ3ပါးသည်အကျိုးပေး3ပါးနဲ့ဘဝပိုင်3ပိုင်းကိုပိုင်ရတယ်ပထမတစ်ပိုင်း25နှစ်အတွင်းပထမပိုင်းဒုတိယအသက်50အတွင်းဒုတိယပိုင်း85နှစ်အတွင်းကတတိယပိုင်းဘဝအပိုင်း3ပိုင်းရှိတယ်ကံသုံးပါးတို့ပြအမြဲတမ်းဆက်ဆက်မှုရှိနေတယ်။အဲဒါကုသိုလ်ကောင်းမှုတွေပြုတဲ့နေရာမှာမုတ်တဇာတိအနုတ္တောလွတ်လွတ်ချက်ချက်ကလေးတွေနှုတ်နံဖို့လိုအပ်တယ်။ဘာလို့လဲဘဝဆိုတာဟာကြာနေသေးတယ်။ယဟန္တာမဖြစ်နေသေးသမှကာလပတ်လို့ဘဝကြာနေသေးတယ်။ကြာရှိနေသေးတဲ့ဘဝဟာအဲ့ဒီဘဝဒီမှာချင်းချင်းတတလေးနဲ့တာနာကျုလောကကျုဆောင်ရွက်ပြီးတော့သွားနိုင်မယ်ဆိုရင်ကောင်းဆုံးဘဝဖြစ်တယ်။အဲမလို့ဒါဆိုဘုရားရှင်ဒီနေ့ဘုရားဆုံးမတဲ့တရားတော်တွေဟာဘုရင်တို့တရားဓမ္မတွေရဲ့စိတ်ကိုအမြဲတမ်းအပြောင်းလဲကြီးပြောင်းလဲနေဖို့အတွက်မကောင်းတဲ့ဘဝတန်ခါးနှောင်းရင်တည်းမှကောင်းတဲ့မညာဘုံဉာဏ်ရဲ့ဘက်ကိုလွတ်ထွက်နိုင်ဖို့အတွက်တဏှာပအောသေတာဘုအနာသေတာဘုအတိသေတာဘုအတွက်ဩနာတိသေတာဘုအတွက်ဒီအလုပ်ပါပဲ။ဩနာတိသက်တာရရစေနိုင်တဲ့အလုပ်ပါဒီကုသိုလ်ကောင်းမှုပါပဲ။ဒါကြောင့်မလို့ဒီနေ့ဒါနကုသိုလ်ကောင်းမှုတွေတို့မြတ်စွာဘုရားအလောင်းတော်ကြီးဟာဒီကနေ့ကဆုံးသားပြည့်နေ့ဒီစုပန်တော်မူတဲ့နေ့ပဲသဘောပေါက်။ဒုတိယမြတ်စွာဘုရားချင်းမွေးဖွားတော်မူခဲ့တဲ့နေ့ဒီနေ့ဟာကဆုံးသားပြည့်နေ့မှာတို့မြတ်စွာဘုရားအလောင်းတော်မေတော်မာယာဝန်ကြတိုင်းမှမွေးဖွားတော်မူခဲ့တယ်။အဲဒါမေတော်မာယာမှန်ကတပိလဝနေပြီးတော့မှမွေးဖွားရမယ်။သို့တော့သူစိတ်ထဲမှာအသက်ကြီးမှကလေးရှိလာတယ်ကိုယ်ဝန်ရှိလာတယ်ဆိုတော့သူ့မောင်လေးစီအကြောင်းကြဘယ်မောင်ကမှမယုံဘူး။လကားပါပဲအယူစကားတွေပြောနေကြဒီသက်ဒီရွယ်ကြမှာခလေးမွေးရအောင်ဖြစ်မယ်မဖြစ်ဖနိုင်ဘူးအဲ့ဒါကိုမခံခြင်းနိုင်တဲ့မေရောမာယာမာယာဒီဝီတိသူရဲ့တန်ဒီသာကြောက်ဆဲသူ့မောင်ရှိတဲ့နေရာဒေဝဒဟာလာခဲ့တယ်ဒေဝဒဟာနဲ့ကပိလဝကြဲထဲမှာဒီနေ့မြေပတိမြေနေထားတော့နိဗ္ဗာန်နိုင်ငံပေါ့လေဟိုတုန်းကတော့အိန္ဒိအဲနိဗ္ဗာန်နိုင်ငံအဲနိဗ္ဗာန်နိုင်ငံကသူမြတ်စွာဘုရားကဟိုတုန်းကကပိလဝတ်ဆိုတော့နိဗ္ဗာန်နိုင်ငံအဖြစ်တရားလောင်းတော်ကအိန္ဒိယနိုင်ငံသားမဟုတ်နိဗ္ဗာန်နေပါဠိလူမျိုးအလုံးချော့အလုံးလှတဲ့မျိုးနွယ်ဘုရားအလောင်းတော်ဘုရားအမျိုးနွယ်တွေကအလုံးချော့တယ်အလုံးကြက်သိန်းသားလောက်အဲ့လောက်ဒီနေလောက်အောင်ဒီချက်စီရကောင်းတယ်သူကြီးလိုက်လို့ချင်းသူတို့အသားတွေကဟိုအသားဖြူတာလည်းမဟုတ်ဘူးမညိုတာလည်းမဟုတ်ဘူးအကျော်တွေဖောက်တော့မြင်ရတယ်စိမ့်ပြီးအဲ့တော့ဒီဒီနေ့ဒီရှိနေကြသေးတယ်ဘုရားအမျိုးတွေပေါ့ကြည့်ရတော့သူတို့ဟာတော်တော်လေးမြန်မာပြည်လူလူပါလူလူအဲသူက
စန္ဒလေးကဟိုကြည်တမျိုးကြီးပေါ့လေကြည်ရတယ်ဘုရင်တို့အနည်းရနေတဲ့တော့တွေ့တွေ့နဲ့သူတို့နဲ့တွေ့ရတယ်အဲ့တော့ဘုရားရှင်ဟာအလွန်တပ်ပေတော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့တော့သူရဲ့ဘာလို့တပ်ပေတော်မူရတယ်လဲလို့ဆိုတာပြန်ကြည့်လိုက်ကြတော့ဘဝတန်ဆာမှာကျင်နေရတဲ့အခါဖြစ်ကျင်လာခဲ့တဲ့ဒါနတိလဘာဝနာတွေကအလူရဲ့နောက်ဆုံးမှာအကျိုးပေးသောအနေအဖြစ်ဖြစ်လာခဲ့မွေးလာပြန်တော့လေသူနဲ့မတူအောက်ကဗြဟ္မမင်းကြီးကကြာပွင့်နေခံပေးလောက်အောင်ရှိရရှစ်တလဟန်းလေးမှာကြာပွင့်နေခံပြရတယ်မဟာဗြဟ္မကြီးကထီမိုးပြီးတော့အလောင်းတော်မွေးလာတဲ့ထီမိုးပေးရတပည့်ကာရကကအဲ့တလောက်ထီကိုသူမြတ်စွာဘုရားအလောင်းတော်မွေးလာစဉ်ကိုကတညိုလေးထောင်ပေါ်ဧကဝသမီးလောကတဇေတောသမီးလောကတတိထောသမီးလောကတာငါဒီလောကမှာအမျက်ဆုံးပုဂ္ဂိုလ်ငါဒီလောကမှာအဖြစ်တန်းကြပုဂ္ဂိုလ်ငါဒီလောကမှာအချမ်းသာဆုံးပုဂ္ဂိုလ်လို့ကြွေးကြော်ခဲ့အထွတ်ထိပ်ငါဒီလောကမှာအထွတ်ထိပ်ပုဂ္ဂိုလ်ပဲအဲ့ဒါလို့လက်ညှိုးလို့ထောင်ပြီးတော့ကြွေးကြော်တယ်မွေးဖွားလာတာနဲ့တရားဖရာအလောင်းတော်လေးလက်ညှိုးလို့ထောင်ပဲခေါင်းငယ်လက်ညှိုးထောင်ပြီးတော့သူအလောင်းတော်ရုပ်ရည်တွေကိုရှိနေအဲ့ဒါဖရာအလောင်းတော်ကြွေးကြော်တဲ့စကလုံးလေးဧကောသမိန်လောကတာဟောလောကမှာအမျက်ဆုံးပဲငါသည်အမျက်ဆုံးပုဂ္ဂိုလ်ပဲကြည်မွေးလာကြတဲ့ကိုကတတ္တိကြီးကျွေးကြော်လိုက်ဘယ်သူဒီဘယ်ပြန်မာဒီဘယ်နဲ့ဒီမှာမကျွေးကြော်တဲ့တကလုံးကျွေးကြော်ဖြစ်တယ်ကျွေးကြော်မှာပါပါရမီကပြည့်သွားပြီအဲ့ဒါတော့ဘယ်ရှင်သူမြတ်စွာဘုရားအလောင်းတော်ဒါဆိုဘုန်းကြီးတို့ဗုဒ္ဓဘာသာခြေရဝါဒတွေကဖះအလောင်းကိုကိုယ်ပယ်တဲ့ပုဂ္ဂိုလ်ဒီလားလို့ဆိုတော့မဟုတ်ဘူး။ဖះဖြစ်ပြီးတော့မှဖះကိုယ်ပယ်တယ်တို့ကဖះအလောင်းတော်မှာတို့လိုပဲထောင်ခံကိလေသာတွေရှိနေတဲ့ပုဂ္ဂိုလ်တို့လိုငါလိုပဲတော့ကိလေသာတွေရှိနေကြတော့အဲ့လိုကိလေသာရှိနေတဲ့ပုဂ္ဂိုလ်ဒီမကိုယ်ပယ်ဘူးဖះဖြစ်နေကိလေသာတွေကုန်ခန်း6ပြည့်သွားတော့မှဖះအချက်ကိုကိုယ်ပယ်ကြကိုယ့်တဲ့တာလူကိုဝယ်တာသီလနဲ့ပတ်သက်ပြီးတော့ကိုယ့်တဲ့အများကြီးတာတယ်တမာရီတဲ့ပတ်သက်ကိုယ့်တဲ့အများကြီးတာတယ်ပညာနဲ့ပတ်သက်ကိုယ့်တဲ့အများကြီးတာတယ်အဲဘုံတော်နဲ့ကံတော်နဲ့ညံတော်နဲ့တခုတော်နာနဲ့ပြည့်စုံတော်နဲ့ဆောဘုရားမို့လို့ဘုရားကိုယ်ဝယ်တာကိုယ်ဝယ်ကြီးဆိုတဲ့နေရာမှာဘုံတော်ကြီးလည်းဘုံတော်နာနဲ့ကံတော်နဲ့ညံတော်နဲ့တခုတော်နာနဲ့ကြီးမားတဲ့ဘုရားရှင်ပြီးတော့ဘုရားဖြစ်လာပြန်တော့ဟောလိုက်တဲ့တရားတွေကခန္ဓာတရားသစ္စာတရားတွေကိုဟောလိုက်တော့သူဟောလိုက်တဲ့တရားကိုနာခွင့်ရတဲ့ပုဂ္ဂိုလ်တဏ္ဍမှာလောဘဒေါသမောဟတွေအကုန်ငြိမ့်ကုန်ကြတယ်အကုန်ငြိမ့်ကုန်ကြတယ်သောတာပန်နေဖြစ်သောတာကတဲ့အနာဂတ်ယဟန္တာတွေအများဖြစ်ကုန်ကြတယ်ဒါကြောင့်ဘုရားဖြစ်တဲ့ကိုယ်ဝယ်တာကိုယ့်တဲ့အမြဲကိုယ့်ကိုကျေးဇူးပြုအောင်ငြိမ့်အေးတော်တရားကိုဟောတော်မူတဲ့တော့ကြောင့်ဘုရားဖြစ်ဒါလိုငြင်းရတဲ့တရားတွေကိုမဟောပေးနိုင်ဘူးဆိုဘုရားမဟုတ်ဘူးပူလောင်စေတဲ့လေတတဝါတွေညီဆဲတဲ့တတဝါတွေတန့်ဖို့ဖျက်ဖို့အမိပေးတဲ့ပုဂ္ဂိုလ်ဘုရားမဟုတ်ဘူးလားသူတော်ကောင်းမဟုတ်ဘူးဘုရားမပြောနဲ့သူတော်ကောင်းမဖြစ်ဘူးအဲ့တော့မြတ်စွာဘုရားရှင်ကမိမိကိုယ်တိုင်ကတန်တာဝတ္တုခမှာကျွတ်လွတ်တော်မူသလိုတတဝါတွေကိုကျွတ်လွတ်ဖို့အတွက်တရားတွေဟောပေးတော်မူခဲ့တယ်သူဟောတဲ့တရားကို나ယူမှတ်သားခွင့်ရတဲ့ပုဂ္ဂိုလ်တွေပဲပုဂ္ဂိုလ်မဆိုယံဖြစ်ပဲလူဖြစ်ပဲမိသည်ပုဂ္ဂိုလ်မဆိုစိတ်ငြိမ်းမှုရာဘဝမှာအာကိုးစီရာအာထားစီရာမျက်နှိုးစီရာဖြစ်ပါချာအာကိုးစီရာအာထားစီရာမျက်နှိုးစီရာဖြစ်တဲ့ဘုရားရှင်အဆုံးမတရားလေးတွေကိုအတိလေးတွေကိန်းလာလေးလေးလက်မလက်ပဲနဲ့ဒီတရားနဲ့နေချင်လာလေးပဲတရားလေးကဒီတရားတွေနှလုံးသွင်းရလေလေတရားပေါ်မှာအလုံးလေးစားလာတယ်။ဘုရားပေါ်မှာပူဇော်လို့မဝဖြစ်တာတဲ့။တရားသီးတွေပေါ်လာလေလေပူဇော်လို့မဝလေ။ညစောသီးဒီကမကြီးပြရောက်လာ။ဘုံဗျာဘုံသာနာပြည့်တဲ့နေမှာဒီပြ6ပါးနဲ့တခုပြေးကျင်လို့။တိတရား60လောက်တန်ဖို့တဲ့ပစ္စည်းလေးဌာနလို့ပေါ့။ဒီပြတော့လူကျင်လို့ပါဗျာ။အေးဒါဆိုဘယ်လိုပြောပြလိုက်လဲပြီးတော့ဘုရင်တပည့်တော်ကပုံပေါ်တဲ့သိက္ခာလည်းထတ်ကျင်တယ်အဲ့ဒါခန္ဓာလားပိုင်းကိုသူညီသွားချစိတ်ထဲမှာသူစိတ်ထဲမှာပေါ်ပေါ်လာတယ်ကုသိုလ်စိတ်ပြီးပွားများလို့တဲ့စိတ်ပြီးပုံပေါ်လို့တရားကိုနာရလို့ ဒီလိုစိတ်ထဲမှာဘုရားမနဲ့မိုးလင်္ကနာမိုးဆိုးတိကာရဒီတရားနဲ့ပဲတပြီးတော့နေဖြစ်တဲ့ဒီလိုကျမ်းမာရေမကောင်းဘူးဒီတရားနဲ့ပဲတပြီးတော့နေဖြစ်နေတယ်ဘုရားအေးကောင်းတာပေါ့အဖို့ရှိတာပေါ့လို့ကြီးကြီးတာအဖို့ရှိဖို့လိုတယ်နော်ဘာရှိဖို့လိုပါလိမ့်ဘာအဖို့တဲ့တရားဖို့ဘုရားရှင်ဆုံးမတဲ့ဆုံးမတရားနဲ့ရှင်စင်းလေးဒီနာဂတရားနဲ့ခန္ဓာညာလေးပြီးတော့နှလုံးသွင်းနိုင်ဖို့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ရဲ့ဘဝအကောင်းဆုံးပုဂ္ဂိုလ်ဖြစ်တယ်။အဲ့ဒါလို့နှလုံးသွင်းမှန်ဖို့အတွက်ဟောဖို့ညွန်ပြနိုင်ဖို့အတွက်ဖရာစုပန်လာခဲ့တယ်လို့မြတ်စွာဘုရား။ဟုတ်ပြီ။ဘုရားတော်မွေးဖွားလာတယ်။မွေးဖွားလာပြီ19နှစ်အရွယ်ဖြစ်ချင်းပဲ29နှစ်လောက်သူ့ဘဝမှာအလုံးပျော်ရွှင်တဲ့လောကီစိတ်တွေခံစားနေနေ29နှစ်မှာတော်ရ6ဆုံးတော်ထွက်ပြီ35နှစ်မှာမြတ်စွာဘုရားဘုရားဖြစ်တော်မူတယ်အငတ်ပြတ်ပြီးဘလောက်ခံပြီးတော့အားထုတ်ခဲ့တယ်လဲလူသူမင်းကြီးနဲ့တောမြန်ကြီးထဲမှာတို့မြတ်စွာဘုရားအလောင်းတော်ကျင့်နေတာလေးလမ်းကြည့်မိတ်တွေရှင်တွေယင်တွေဘလောက်ကြိုက်မလဲဘလောက်နားမလဲဘလောက်ဒီပိုးကောင်းတွေဘလောက်ကြိုက်ခက်ခါရမလဲဘာမှမစဉ်းစားဘူးသူဒီလောကဓာတ်နဲ့ပြည့်မလို့သိခံပြီးသူစိတ်ထဲမှာတပ်ပင်ယူတာဉာဏ်ကိုရဖို့အတွက်တစ်ခုတည်းရှိရည်ရွယ်ချက်တစ်ခုတည်းတပ်ပင်ယူတာဉာဏ်တချင်းချင်းလေးမှတပ်ပင်ယူတာဉာဏ်တော်မြတ်ကျုပ်ကရကိုရစီရမဟဲ့သူကြတဲ့သူဉာဏ်ကိုပေါ်လွင်စီရမဟဲ့လို့ကိုစိတ်ကိုဆုံးပြပြီးသူစိတ်ကိုဆုံးပြချပြီးအားထုတ်လိုက်တာ35နှစ်ပြည့်တဲ့မှာတပ်ပင်ယူတာဉာဏ်တော်မြတ်ရတော်မူတယ်ဒီနေ့မြတ်စွာဘုရားရှင်ဗောဓိမာနခံဝမေဝေလေးညသောသစ္စာတရားကိုသိတော်မူလို့လေးပါးသောသစ္စာတရားကိုသိတော်မူတဲ့နေ့ပြီပဲနေ့တဲ့ကာဆုံလာပြီနေ့ဘုရားဖြစ်တော်မူတဲ့နေ့အထွတ်ထိပ်ဘုရားပေါ်ပေါက်တဲ့နေ့ဒီနေ့ဟာယန္နသုံးပါးနဲ့ဘုရားယန္နပေါ်တဲ့နေ့ပြီကဆုံလာပြီနေ့အဲ့ကဆုံးလာပြီနေ့ကနေပြီးတော့45နှစ်ကာလတိုင်အောင်တရားတွေနေမာညာမရှိမြောက်တော်မူခဲ့တယ်တရားတွေရှိမြောက်ပြီးတော့သစ်တော်80ဝါတော်45ဝါညာတော်မှာခန္ဓာဝံရှာတော်မူတဲ့ခန္ဓာပရိပါစံတော်မူတဲ့နေ့ဒီလည်းပဲကဆုံးလာပြီနေ့အဲ့ကြောင့်မလို့စုဖွာပွင့်စံဤလေးတံမှယံကဆုံလာတဲ့စုဖွာပွင့်စံဤလေးတံမှယံကဆုံလာပြန်ပြောပါစုဆိုတာဘုရားစုပန်တဲ့နေ့ဒုတိယမွေးဖွားတော်မူတဲ့နေ့တတိယသစ္စာလေးပါးကိုသိတော်မူလို့ဘုရားဖြစ်တော်မူတဲ့နေ့နံပါတ်4ခန္ဓာပရိနိဗ္ဗာန်စံတော်မူတဲ့နေ့ကိလေသာပရိနိဗ္ဗာန်ကတော့ဘောဓိပင်အောင်မှာပင်လေရှင်ရှင်ပင်မောထဲမှာပရိနိဗ္ဗာန်စံငတ်ပြီကိလေသာကပရိနိဗ္ဗာန်စံတာဘောဓိပင်အောင်မှာကိုပရိနိဗ္ဗာန်စံလိုက်ပြီဘုရားဖြစ်တဲ့နေရာသာပြီခန္ဓာပရိနိဗ္ဗာန်စံတော်မူတာကကုတ်တင်နိုင်ရောမန္နာမင်းတို့ဥယျာဉ်ပေါ်ပါမြောက်ဘက်ကိုပေါ်ပြုတ်ပြီးတော့ခန္ဓာဝရှာတော်မူတဲ့ခန္ဓာပြစ်ထားတော်မူတဲ့ပေါ်လေခန္ဓာဝဒုက္ခကိုပြစ်ရှာလိုက်တဲ့ခန္ဓာဝတို့ကြီးကိုပြစ်ရှာလိုက်တဲ့နေ့ဒီပဲနေပါလေတရားမလို့ဒီနေ့ကဆုံးလာပြီနေ့ဟာဘိနုတေဃာရမဟိခန္ဓာဝရှာတော်မူတဲ့နေ့တနည်းအားဖြင့်ခန္ဓာကိုယ်ကြီးကိုပြစ်ရှာခန္ဓာကြီးတော်ဝင်တို့ဝင်ဖို့ကြီးကိုပြစ်ရှာတော်မူတဲ့နေ့ပဲလို့သဘောပေါက်ဘာဖြစ်လို့ခန္ဓာဝံရှာတော်မူတယ်လဲခန္ဓာထမ်းရတာပေါ့လို့လားလေးလို့လားခန္ဓာအလုံးလေးတယ်ခန္ဓာလောက်ဒုက္ခများတာမရှိဘူးနော်ဒီခန္ဓာကိုယ်ကြီးကပရိသန္ဓေနေလာတဲ့အချိန်စပြီးတော့အလုံးလေးပါတယ်ဇာတိပိနဲ့စလာတာကိုသရဇာတိပိဒုက္ခသရပိဒုက္ခဇာတိပိဒုက္ခ ဟောအဘိဓမ္မယောဂဒုက္ခပြိဝိပယောဂဒုက္ခယံပိစ္ဆနလပတိတံပိဒုက္ခံသံဃိတ္တပစ္စုပါဒနခန္ဓာပိဒုက္ခံဒုက္ခ၈မျိုးဒီဖြစ်ဒိဋ္ဌိရတဲ့ဒုက္ခဥိမောခြင်းမဲ့ဥနေတဲ့ဒုက္ခမသိပဲသိရတဲ့ဒုက္ခရှိကိမြင်လို့တဲ့ပုဂ္ဂိုလ်ရဲ့အတုဒုက္ခမနေရခြင်း၊ကြွေကွင်းရခြင်းကြောင့်ဒုက္ခမရှိမနေတဲ့ပုဂ္ဂိုလ်ရဲ့နေရခြင်းကြောင့်ဖြစ်ပေါ်တဲ့ဒုက္ခလူလားအတောင်းနဲ့အသောဝတ္ထုအာယုံတို့ကိုမရရှိခြင်းကြောင့်ဖြစ်ပေါ်တဲ့ဝိဒုက္ခဥပါဒณะခန္ဓာ၊ရူပဥပါဒณะခန္ဓာ၊ဝေဒနာဥပါဒณะခန္ဓာ၊သိဉ္ဇဥပါဒณะ၊သင်္ခါရဥပါဒณะခန္ဓာ၊ဝิญญဉ္ဇဥပါဒณะခန္ဓာဥပါဒณะခန္ဓာ၅ပါးတို့ကိုရရှိခြင်းကြောင့်ဖြစ်ပေါ်တဲ့ဝိဒုက္ခအဲ့ဒီဒုက္ခတွေကိုပစ္စာနိုင်ခဲ့တာဘယ်နည်းပါကဆုံးလာပြီနိဘိန်းတို့တရားဓမ္မစိတ်ထဲမှာနှလုံးသွင်းထားရမှာကတပည့်တော်တို့ဤကဲ့သို့ဤသူနည်းမြတ်မှာယောက်ျားတော်ပရိက္ခရစကသိန္ဓမေနသာနာအမှုလဘုဒ္ဓရာအမွေပစ္စည်းပစ္စည်းအနုကအမွေခံယူခြင်းမြေစရီတော်ရဲ့ဌာပနာပြုလူတန်းခြင်းသစွာဘုရားရှင်ရဲ့ဖော်ပြတော်မာဘောဓိပင်ဘုရားရှင်ပွင့်တော်မူတဲ့မဟာဗောဓိပင်ကိုအထူးအဖြင့်တရိယသောအနိယဖြင့်ဘုရားပွင့်တော်မူခြင်းကိုတရိယသောအနိယဖြင့်ညောင်ရင်တော်မူသောဘယ်စင်ပါခြင်းခြင်းပါကြ။အဲ့ဒီကုသိုလ်စေတနာလေးဒီဘိန်းတို့ဆယ်နာရီဆယ်မင်းလောက်ဆိုရင်ဒါညောင်ရင်တော်မနေ့ပိုင်းမှာပဲပြုလုပ်လိုက်မယ်။ညနေကြလို့ရှိရင်ဘိန်းတို့၃နာရီ၄နာရီတရားဟောပြီးမှပတ်ပြီးမယ်။နှစ်ချိန်လောက်တရားထိုင်မယ်။ပေါ်တွင်ဥပုန်နေလို့နှစ်ကြိမ်လောက်တရားထိုင်မယ်တကြိမ်တရားဟောပြတာနဲ့ညနေအစုံ၄နာရီဆုံးမအစုံတတ်မယ်အဲဒီတော့ဒါရရှိတဲ့ဤသူနည်းမြတ်မှာရရှိတဲ့နေသူလေးကိုအမြတ်ဆုံးအသုံးချခြင်းရရှိတဲ့အရှင်လေးတွေကိုရက်ကလေးကိုမြတ်သောအသုံးပြုခြင်းဖြင့်အသုံးပြုပါမယ်အဲဒီတော့ဘဝဆိုတာဟာတရားဓမ္မတွေကောင်းတဲ့အရှင်ကကောင်းတယ်မကောင်းတဲ့အရှင်ကများတယ်နော်အဲဒီတော့ဘဝသုံးလို့ကောင်းနေသေးတဲ့အချိန်မှာကုသိုလ်တွေများများလှူထားဖို့လိုအပ်တယ်ဟုတ်တယ်လားကုသိုလ်ကောင်းမှုတရားတွေများများရှိလေလေဘဝတန်ဖို့ရှိတယ်ပဲနေရာထိုင်ရတာတန်ဖို့ရှိတယ်ပဲနောက်ဆုံးမှတရားတာဟာလည်းကောင်းသောတည်ခြင်းနဲ့တည်ကြရတာပါပဲကုသိုလ်ကောင်းမှုတရားတို့ဖြင့်မိလျော့နေသောပုဂ္ဂိုလ်များရဲ့တန်တရာလန်းခိကြပြန်တော့ရင်မောစီယာလွန်ဆွေစီယာပူလောင်စီယာတွေများရှိနေတယ်ကုသိုလ်ကောင်းမှုတရားတွေဆွေးနေတဲ့ပုဂ္ဂိုလ်တဏ္ဍာမအမြဲတမ်းနှလုံးသွေးကိုပူလောင်နေတယ်နော်ဘာဖြစ်နေလဲနှလုံးသွေးပူလောင်နေတယ်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်မိသည်ပုဂ္ဂိုလ်မဆိုတရားအသည့်တို့ပဲနှလုံးသားကိုမတွေးထိထားတဲ့ပုဂ္ဂိုလ်ပေါ်လာတဲ့စိတ်ကလေးပဲစိတ်ပဲအာယုန်လေးပေါ်ပေါ်ဩဒီစိတ်ဟာမကောင်းတဲ့စိတ်ပါလားအမြဲတဲ့စိတ်ကမမြဲတဲ့တရားတွေပြနေပါပေါ်လာနံဓမ္မငါခန္ဓာကိုပြန်ကြည့်ရရုပ်ခန္ဓာပိုင်းဆိုင်ရာကအမြဲမဖောက်ပြန်ပစ္စည်းနေသလိုနံခန္ဓာမဲ့ဆိုင်နံမဆိုင်ရာမှာလည်းပဲတတိနဲ့ကပ်ပြီးတော့ပြန်ပြီးကြည့်ပေးနေရအဲဒါလို့ကြည့်မှအကြည့်ခန္ဓာရဲ့ကြည့်တဲ့ဉာဏ်ရဲ့အကြည့်ခန္ဓာကဖြစ်ပြီးဖြစ်နေတဲ့ဒုက္ခသစ္စာကြည့်နေတဲ့ဉာဏ်ကလေးကမက္ခသစ္စာဒုက္ခသစ္စာမှမက္ခသစ္စာလို့ဒုက္ခသစ္စာမှမက္ခသစ္စာလို့အဲ့ဒါလို့သစ္စာဆိုင်နေတဲ့အချိန်သစ္စာထိုက်တဲ့အချိန်ခန္ဓာတစ်ခုလုံးကအမြဲတည်းဆင်းရဲနေတယ်အခုတရားညာနေတဲ့အချိန်မှာကြည့်ခန္ဓာကဟိုကနေစိတ်ဒီကနေစိတ်ဟိုကဖောက်ပြန်ဒီကဖောက်ပြန်ခန္ဓာကြီးကကောင်းတာကိုမရှိမြဲတဲ့နှစ်ဆက်ခံနေရတယ်အလုံးပင်ပန်းနေရတဲ့ခန္ဓာဆိုကြည့်ကောင်းတာဆိုတာနှမ်းစရိတစ်စိတောက်တော့မရှိဘူးခန္ဓာကိုယ်တစ်ခုလုံးမှာညံမြဲလို့နဲ့တက်ကြည့်နည်းနည်းလေးညင်ညင်လေးထိုင်မှများလာလို့ရှိရင်ဖောက်ပြီးနှိစက်ပြီးဟိုငါကတည်းမို့ဒီနာဖောက်ပြန်ဟိုကနှိစက်ဒီကနှိစက်ကြည်စမ်းအဲနှိစက်ခံရနှိစက်တန်လာဆွေဆွေကိုအောင်ပူလောင်လာအစွမ်းကုန်လဲဖောက်ပြန်ကြလို့ဆိုတယ်ပေါ့ဒုက္ခသစ္စာနဲ့လေးချက်ဒုက္ခသာပြည်လည်းနဲ့တော့ကိုပြရတယ်တရားပုဂ္ဂိုလ်ညတ္တမပြည့်အမြင့်မပြည့်နှိစင်မဲခန္ဓာကြီးကသနာပတ္တကိတ္တာမိဒုက္ခမိတို့ပဲညီတော်မအမြင့်မအလောက်ခံနေရမဲ သင်္ကတတတဏယောက်ျားလက်သမိုင်းဆိုးဝါးယုံမှာပြုပြင်ရောက်မြဲတဲ့ခန္ဓာရမယ်တဏခိုင်းတာအမြဲတမ်းလုပ်နေရတဲ့ခန္ဓာကြီးကုသိုလ်နဲ့ခိုင်းတဲ့အရှင်ကလုပ်နေနေတယ်အကုသိုလ်နဲ့ခိုင်းတော့လုပ်ရတာအများကြီးပဲနောက်ဆုံးမှာဝိပရိနာမထောငါကိုခက်ခဲမတည်နေပဲရိမ့်ရိမ့်ကြိုးပဲပစ္စည်းချင်းသဘောရှိနေတယ်ခန္ဓာကိုယ်ကြီးအမြဲတမ်းပစ္စည်းနေတဲ့ဒုက္ခခန္ဓာကြီးသတိထားကြည့်ဉာဏ်မျက်လုံးနဲ့တက်ပြီးတော့ကြည့်ခန္ဓာကိုယ်တစ်ခုလုံးတရားဟောနေတဲ့ပုဂ္ဂိုလ်တရားနာနေတဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်မဆိုးခန္ဓာတစ်ခုလုံးမှာကောင်းတာဒီကိုမပြပါဘဲနဲ့မကောင်းတာဒီပဲပြပြလာခြင်းကြောင့်သူ့ကိုသစ္စာဖွဲ့လိုက်တော့ဘာသစ္စာဖြစ်နေလဲမိုးဘော်ကကြက်လာတာမဟုတ်ဘူးနော်ဒုက္ခသစ္စာဆိုတာဘာကြောင့်ရတာလဲသမုဒယကြောင့်ရတာပဲဘာကြောင့်ရတာသမုဒယသစ္စာဆိုတာသစ္စာသိတဲ့တရားလားမသိတဲ့တရားလားသစ္စာလေးပါးကိုမသိအောင်ဖုံးလွှမ်းထားတဲ့သဘောကြီးကဘသူပါလိအဝိဇ္ဇာသင်္ခါရတဝိဇ္ဇာတဏဥဝိဇ္ဇာတဏဥပဒံဘဝသည်ဟူသောသမုဒိယသစ္စာဟုတ်လားအဝိဇ္ဇာသင်္ခါရတဏဥပဒံဘဝအတိတ်ကြောင့်ရှင်းရ၅ပါးလိယနေ့ပြီလားအတိတ်ဘဝကကြိုးစားလာခဲ့တဲ့ဒီအကြောင်းတရား၅ပါးတို့ကြောင့်အကျိုးတရားဒီဥနာတိခံမှာရရှိထားတာပါအဲ့တော့ဒီနေ့ရုပ်ပြီမှာသွားပြီးတော့ပြိဿတမုပ္ပတ်တရားကြီးဟောဖြစ်တယ်အသေးစိတ်ကလေးကြီးသူတို့စိတ်ထဲမှာဘယ်လိုခံစားလိုက်ရလဲဆိုတော့သူတို့ဘာပြောလဲဆိုတော့တရားဟောပြီးဒီဗမာပြည်ကပြိဿတမုပ္ပတ်နဲ့ရုပ်ပြည်ကပြိဿတမုပ္ပတ်မတူဘူးနော်အဲ့ဒါလို့မာယနာဘုန်းကြီးတစ်ပါးကလာပြီ။သုံးလေးပါးပေါ့လေလာပြီးလျှောက်တာ။ဘာဒီမတူတာတို့။ဒီအသွာဝိဇ္ဇာတဲ့ခန္ဓာတို့အဲ့ဒါတွေထောက်ပြ။အဲဒါတော့ဥပဒေကံတွေမရှိဘူးတဲ့။အဝိဇ္ဇာသင်္ခါရဒီလောက်ပဲရှိပါတယ်တဲ့။သဘူအကျယ်ရှိတဲ့ခါမှာအဝိဇ္ဇာရှိတနာရှိတဲ့တနာအစွဲတွေရှိတဲ့ပြုလို့ရတယ်ဖြစ်ဖို့အတွက်အားထုတ်ရတယ်ဆွဲလန်းရသည်တဲ့အဲ့ဒီပြီးတော့မှသမုဒယသစ္စာစုံပြီးတော့ဒုက္ခဖြစ်ပုံလေးတွေဆက်ဝိုင်းနဲ့ထောက်ပြီးပြပရိသတ်သမဆက်ဝိုင်းကလည်းပဲဘုန်းကြီးတို့တရုတ်လိုရေးရှိထားတာဘုရားတော်မြန်မာလိုဟောလိုက်စကားပြန်လို့တဲ့ပုဂ္ဂိုလ်ကတပည့်မလေးကစကားပြန်ပြောလိုက်သူတို့စိတ်ထဲမှာလေတခါမှမကြောက်ပါဘူးတဲ့တချို့မကြောက်ဘူးတာလေကြားလာစိတ်ထဲမှာကျဉ်းနှံ့လုံးလို့မြည်ဒီဝဲပြန်ကနေဆိုလို့ပြန်ကနေနောက်ဆုံးတရားဝဲမှာဆရာစကားဆိုတော့အတံမထွက်တော့ဘူးတရားမှာအကုန်လို့မြည်ဒီဝဲတချို့ချို့ဖြစ်နေရနောက်ဆုံးမှာစကားပြန်လေးတောင်မှအတံမထွက်တော့ဘူးသူတို့ငိုတန်ကြားတော့စကားပြန်အတံမထွက်တော့အဲ့ဒါပြောတဲ့သမီးနေကလို့အတင်နေအတံထွက်မှဖြစ်မှာသူကလေဝန်နေတယ်ပေါ့လေသူကတစ်စင်းစင်းဟောပြရသူစိတ်ထဲမှာကျဉ်းနှက်လို့တိတ်မကောင်းဖြစ်အဲ့တော့အကုန်လုံးလူကြီးကြောက်ကြသူစကားရမတရားဆိုတဲ့အမျက်သာရတရားကစိတ်ကိုပူလောင်စေတဲ့တလားညင်းအေးစေတဲ့တလားညင်းအေးစေတဲ့တဲ့စိတ်ကိုညင်းအေးစေတဲ့လို့လဲဓမ္မလို့ခေါ်တယ်ပေါ့ပူလောင်ခြင်းကိုအဓမ္မလို့ခေါ်ဟုတ်တယ်လားစိတ်ထဲမှာပူလောင်နေတဲ့အမြဲတမ်းမိမိအတွက်ပူလောင်သူတစ်ပါးနဲ့အတွက်ပြီးတော့သားဒီသမီးဒီစီးပွားရေးနိုင်ငံရေးလူမှုရေးဒါသူစီးပွားနိုင်ငံရေးလူမှုရေးဒီနဲ့အဲ့ဒါနဲ့နိုင်ငံရေးဒီအားဒီနဲ့ဝလဝရဝရဝရဝရနဲ့အမြဲစိတ်ထဲမှာရင်ထဲမှာရင်မောပြီးနေရခြင်းဒီတရားလားမတရားလားမတရားဒီသူကမတရားကိုဘယ်လိုပြောလဲအကုသလကာမဟုတ်တယ်လားအကုသိုလ်ကံလို့ခေါ်တယ်။ဟိုဓမ္မသိနဲ့ဝိရိယနဲ့ပြောမယ်ဆိုရင်တော့ဘုရင်တို့အဘိဓမ္မာနဲ့ပြောလို့ဆိုတော့ကာဏမင်းညစ်သောစိတ်မှစိတ်တယ်။မင်းညစ်သောစိတ်ပြီးစိတ်ကိုယ်ကမင်းညစ်နေတယ်။အတွေးခေါ်မင်းညစ်နေတဲ့အကျဉ်းစီမင်းညစ်နေတဲ့သူကအတွေးတော်အကျဉ်းစီလေးတွေမင်းမြစ်ပြီဆိုရင်သူ့ရဲ့လှုပ်ဆောင်တဲ့ကိုယ်အမူအရာနှောက်အမူအရာလည်းပါဖြစ်တော့တယ်မင်းမြစ်တော့တာပဲ မင်းကြီးတော့ကိုယ်တော့စိတ်ရှိသုံးသုံးမှရှိနေပုဂ္ဂိုလ်ကအမြဲတမ်းပါဖြစ်နေတယ်ပူလောင်နေတယ်ဘယ်ပုဂ္ဂိုလ်မဆိုပေါ့နော်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်အမြဲတမ်းပါဖြစ်နေတယ်ပူလောင်နေတယ်တခါတော့ယင်တမမှဖြစ်ရင်တယောက်ထဲမတည့်ဖြစ်နေတယ်ကိုယ်ဘဝကြီးကကောင်းတာတွေဘယ်လိုပြောတော့သူလည်းမခံဘူးမကောင်းတာတွေအသေးကောတဏ္မာတော့အကုသိုလ်လေးကိုအကြီးကြီးအောက်ကအကုသိုလ်ကြီးကဲ့သို့သူစိတ်တော့စွဲနေတယ်ခွန်းနဲ့နေပြီညတော့သူစိတ်မှာဖွင့်မလန့်နေတဲ့အတွေးခေါ်တွေများပြားချတယ်။ရင်မောပြီနေရင်အဲ့ဒီစိတ်ရနှလုံးသွေးကိုပူလောင်ပြီးတော့နောက်ဆုံးမှာနောင်တနဲ့တိတ်ကြီးပစ္စည်းရတယ်။ဟုတ်တယ်လား။နှလုံးသွေးမှန်ရွေးနဲ့အာယောနီတော့မန္တိကာရစိတ်ပြီးနောင်တဖြစ်တဲ့စိတ်မည်ဒီဝဲပြီးတော့သေဝဲဝင်ရတဲ့စိတ်။ဘာဖြစ်လို့တော့မိမိစိတ်ထဲမှာကြည်လင်တန့်ရှင်းသောအာယုန်နဲ့ပေါင်းသိမှုမပြုလုပ်ဘူး။ကုသလကာမပဋ္ဌဆိုတဲ့ကုသိုလ်ကောင်းမှုတရားတွေပေါ်မှာမိမိကနှလုံးသွင်းမပေါ်ဘဲနဲ့အာကုသိုလ်အာယုန်တွေမှာနှလုံးသွင်းပေါ်လွင်နေလို့ရင်မောစရာဖြစ်နေရတယ်။ถ้าซื้อทานอสาทีละและภาวนาซื้อกุตุทานกุตุตั่มมวยเหลียวนี่แหละทีละกุตุเนี่ยภาวนากุตุก้าวมุริทีกุตุ3มาโดยเป็นมวยเหลียวนี่แหละปกเวสิทธิ์หาบ่ขึ้นเนี่ยละจีลินตัดชินนี่แหละบ่ขึ้นนี่แหละจีลินตัดชินมิสิทธิ์แท้มาจีนูเสียขึ้นนี่จีนูเสียวันมันตันตาจีนูเสียขึ้นนี่แหละด้วยตาจองไอ้นี่จีนูเนี่ยแหละสิทธิ์หาบวชกูတံပိုးမဖြစ်နေသည်ဖြစ်နေတယ်။အလိုဘအဒေါသဆင်တဲ့တဲ့စိတ်လောဘမရှိဘူး။ဘာတကုတ်လိုချင်တမဲမင်းမုံမရှိဘူး။ဒေါသအာဃာတအကြံမထားဘူး။ငောအသေးခေါ်ရင်မမှန်ရင်ဘူး။အမောဟဆိုတဲ့ပြင်းကြီးသတိဉာဏ်ကလေးနဲ့တောင်းရဆိုင်ရပြီးကြည့်ပြီးတော့ဩခန္ဓာကကြည့်လို့ကိုအခန္ဓာကဒီလိုဖြစ်နေပြီကိုဒီလိုပြနေပြီကိုဒီလိုဆောင်းနေပြီကိုလို့ကိုယ့်ကိုယ်ကိုအလိုလိုဖြစ်စဉ်ကကိုယ်ခန္ဓာဖြစ်စဉ်ကပုံမှာထိုးထွေးညာနေပဲကြီးပြီးတော့ထင်ရှားဖြစ်နေကြီးပြီးတော့ထင်ရှားနေတဲ့စိတ်ထင်ရှားချက်ဖြစ်ပေါ်လာတဲ့စိတ်အာယုံကိုယ့်တို့အာယုံပဲစိတ်ကိုနင်းအေးပြီးနေတာကိုယ့်တို့အာယုံလို့ခေါ်တယ်စိတ်ထဲမှာရင်လေးပြီးကူလောင်နေတာအကုသိုလ်လို့ခေါ်တယ်။နားလည်ပြီနော်။ဒါဆိုဒဂါရမိုက်တဏ္ဍာနဲ့မှာကဲကုသိုလ်နဲ့အကုသိုလ်ပဲအာယုအပွင့်များခဏခဏအကုသိုလ်အဝင်များနေတတ်တယ်။အကုသိုလ်အဝင်မများစေနဲ့ဟုတ်တယ်လား။အကုသိုလ်အဝင်နေပြီးကုသိုလ်အဝင်များပါသည်။ကုသိုလ်ဖြစ်မဲ့စိတ်လေးတွေကုသိုလ်လုံးမဲ့အလုပ်တွေကုသိုလ်အာယုတွေကိုပေါ်မှာအမြဲတမ်းစိတ်ကိုညှက်ကန်ထားအဲ့တော့ကုသိုလ်တတ္တိကုသိုလ်ဆွမ်းအားလေးတွေကုသိုလ်ဆွမ်းအားလေးတွေမိမိစိတ်ရှင်ထဲမှာတည်ရှိခွင့်ရသွားပြီလို့ဆိုရင်ဘယ်ပုဂ္ဂိုလ်မဆိုရတာဘာလို့ချမ်းသာနေတယ်စိတ်ထဲမှာငြိမ်းအေးပြီးဖြစ်နေတယ်ဩမြတ်စွာဘုရားဆုံးမဩဘုရားရှင်တော်မှားတာဟုတ်တော်မိတ်တော်ဘုရားမင်္ဂလာမြတ်စွာဘုရားမင်္ဂလာဘုရားမင်္ဂလာဘုရားအဲ့လိုစိတ်ထဲမှာရှင်ကနေလင်းကနေကွင်းကနေကွက်ကနေအတိလေးတွေလည်းတရားတိတိတွေ့ပြီးခန္ဓာအချင်းညာတိတွေကြိုက်လို့ကြိုက်လို့ဆိုတော့ကြည်ပြီးနေချင်းကြောင့်အဲဒီရှိမှဖြစ်တဲ့ကုသိုလ်တတ္တိတိဟာသူဂတိဘဝမှာနိဗ္ဗာန်ကိုအကျိုးပေးလိမ့်မယ်တရားဓမ္မတို့ရေးသူဂတိဘဝမှာနိဗ္ဗာန်မဲ့ဘဝကိုအကျိုးပေးစီနိုင်တာသူကုသိုလ်တတ္တိနော်အလောဘအဒေါသခေါင်းဆောင်သောအမောဟစိတ်အလောဘဆိုတာပိကံစွန်ကျက်လူတန်းလူတဲ့စိတ်တွေမြဲတမ်းရှိအတောတာမေတ္တာရှိတာပြီးတော့ဒီလတရားတွေမြင်းမြင်းမြင်းမှဆောင်းဆောင်နေတယ်အမောဟယုံဉာဏ်ဓမ္မသင်္ခါရတရားတို့ရဲ့အနိစ္စကိုအနိစ္စတိုင်းမြင်နေဒုက္ခဒုက္ခတိုင်းမြင်နေတဲ့အနတ္တမဲ့သဘောပေါက်သွားတော့အဲ့ဒီသုံးပါးကိုကုသိုလ်ဟိသုံးပါးလို့အလောဘအတောတာအမောကုသိုလ်ဟိသုံးပါးကုသိုလ်ဟိသုံးပါးတို့သည်ကောင်းတာမှန်တယ်မြတ်တယ်အကျိုးတွေဖြစ်ပြီးတော့မကောင်းတာလည်းအကုန်လုံးဖယ်ထုတ်နောက်ဆုံးမှာအကောင်းဆုံးဖြစ်တဲ့မြင့်ညာဘုံညာနိဗ္ဗာန်စခန်းကိုတက်လှမ်းနိုင်တာဒီကုသိုလ်ဆောင်အောင် ဒါကြောင့်မလို့အိန္ဒိယဒဂရမမြတ်ရဲ့တဏ္ဍာထဲမှာကုသိုလ်ဆွမ်းကုသိုလ်စိတ်တို့ဖြင့်ထာဝရပြောင်းမိနိုင်အောင်ဒီနေ့ပါဠိပြန်ပြောပါဦးကဆုံးလာပြည်ဒီပြန်ပြောပါဒီနေ့ပါမြတ်စွာဘုရားဗာပန်တဲ့နေ့ဘုရားစုပန်တော်မူတဲ့နေ့ဒုတိယကဘုရားလောင်းတော်မွေးဖွားတော်မူတဲ့နေ့တတိယကသစ္စာလေးပါးကိုသိတော်မူတဲ့နေ့သရုတ်ထကပရိနိဗ္ဗာန်စံတော်မူတဲ့နေ့ပဲလို့မြတ်စွာဘုရားရှင်ကိုတန်တစွာဖြင့်ဒီနေ့ကဆုံးလာပြီဗုဒ္ဓနေ့ကာကလမှာတရားဓမ္မကိုနိုင်ယူမြတ်မှတ်သားခြင်းသုံးသပ်ဆင်ခြင်းနှလုံးသွင်းရသောကုသိုလ်စေတနာတရားဆွမ်းအားတို့ကြောင့်မိမိတို့လိုလားအတောင်းတာအပန်းစီအမြတ်လို့အပ်သောပုဂ္ဂိနာကြီးသိခြင်းတရားတွေကင်းခြင်းရာမှာမြတ်နိဗ္ဗာန်သို့လင်းမြန်သောဉာဏ်သို့ပဲဘုရားတပည့်တော်များမြတ်မပြုရပါလောကုံသောယင်လို့ဉာဏ်ညာဆုတောင်းကြကုန်ရသည်တောင်းသည်ဆိုအပ်တိုင်းပြည့်စုံနိုင်ကြပါစေကုန်သတည်း